ကမ္ဘာပေါ်မှာလူကုန်ကူးမှုအဆိုအဝါဆုံးအစဉ်နိုင်ငံအဖြစ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအခုလိုထည့်သွင်းသတ်မှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးအားနည်းတဲ့အတွက်ဖြစ်ရတာလို့မြန်မာလူကုန်ကူးမှုတိုက်ပွဲလှုပ်ရှားဆောင်ရွက်နေသူတွေကသုံးသပ်လိုက်ပါတယ်။နေ့စဉ်ဆိုသလိုမြန်မာပြည်ကနေထွက်လာတဲ့သူတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနယ်စပ်ထိလူကုန်ကူးခံရဆဲပဲလို့လည်းဆိုပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့်တရားသူကနေရှော့ချလိုက်ပြီးအစိုးရဆုံးတရားသတိအဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုးတရားသတိအဆင့်ကိုရှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာမှာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်တာမျိုးမရှိပဲဒီလိုပြည့်မီဖို့အတွက်လည်းသိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဆိုပြီးအစိုးရခန်းစာမှာဖော်ပြထားပါတယ်အခုချိန်ထိမြန်မာထိုင်းမလေးနယ်စပ်ထိလူကုန်ကူးနေကြသူတွေရဲ့လူသေးဆောင်ရလမ်းကြောင်းဖြစ်တဲ့မြန်မာကော့တောင်းနယ်ဇက်ကလမ်းတွေကိုမြန်မာအစိုးရအနေနဲ့ပိတ်ဖို့လိုအပ်နေတယ်ဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းချေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုတ္တမရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ကျွန်တော်တို့ကအချမ်းပိတ်ဖို့လိုတာပေါ့ဗျာပိတ်ဖို့ဆိုတာအဲ့ဒီလမ်းကြောင်းမှာဘလူတွေတဲနေတယ်အဲဘယ်လမ်းကြောင်းကနေထွက်နေတယ်ဆိုတာဒါတွေသိမှာပဲလေဒီလူတွေတကယ်လို့ဥမာထားပါတော့လေနယ်တရားနေလာတယ်ဆိုရင်အဲ့ဒီနယ်တရားနေပြီးတော့ရန်ကုန်ကနေဒီနယ်စပ်အထိကိုလှုပ်ပေးနေတဲ့အုပ်စုကဒါအားလုံးချိတ်ဆက်ပြီးလုပ်နေတာပဲဒါတွေရှာရင်တော့ကျွန်တော်တင်နေဟိုရနိုင်တာပေါ့တကယ်ဒါပေမဲ့ရဲတွေဘာညာအရာရှိတွေဆိုတော့သူတို့မှပြဿနာသူတို့ကအမှုတစ်ခုကိုသူတို့သွားပြီးလှုပ်လိုက်ရင်ဒီဌာနကဘာပတ်စံမှမရှိဘူးလေအဲဒါကြောင့်တော့ကိုမကိုရှင်းရမယ့်ပုံစံဖြစ်နေတယ်အဲ့ဒါလည်းတကြောင်ပေါ့ကျန်တာတွေကလည်းခုနကပြောတဲ့ corruption တွေရှိမှာပေါ့ဟာလမ်းကြောင်းကိုဒါလေးဟာပြီးတဲ့ဟာတွေပေါ့နော်အဲ့ဒါမျိုးတွေတော့ရှိမှာပေါ့အဲ့အဲ့ဒါတကြောင်ပဲဒီလိုဖြစ်နေတာပဲ
2018ခုနှစ်ထဲမှာတော့လူ900လောက်ထက်မနည်းရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းမလေးနယ်စပ်လမ်းတွေမှာထိုင်းနိုင်ငံဘက်ကဖမ်းဆီးခဲ့တာပါ။နောက်ထပ်လူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့လမ်းကြောင်းကတော့မြဝတီမဲဆောက်လမ်းကြောင်းပဲဖြစ်ပါတယ်။နယ်စပ်ကနေလူပွဲစားတွေကအလုတ်ကန်ရှာဖွေဖို့လာကြသူတွေကိုဖျားယောင်းပြီးအလုတ်ရမယ်ဆိုပြီးအစစ်အစစ်ရောင်းစားကြတာတွေလည်းရှိနေပါတယ်။အဒီကနေထိုင်းငါးဖမ်းလေတွေဘောကိုရောက်သွားကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါ။ဒါတွေဟာအစိုးရရဲ့အားနည်းမှုတွေကြောင့်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ရင်းလူမောင်ကိုခိုင်းတွေကိုထိုင်းအထူးစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဖော်ထုတ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကလည်းဆိုပါတယ်
။လေချောက်တို့အဲ့ဒီဒီကန်ဆယ်ပြည့်တို့ဟိုနောက်ဖျားဆုံးသူတွေကြတို့ဆက်မှာတော်တော်များများရှိကိုရှိတယ်ကြ။အဲ့ဒါတွေကိုမြန်မာအစိုးရကဟိုစနစ်တကျနိုင်နေနိုင်ဖို့ကတော်တော်ကိုအားနေတယ
်။အမေရိကန်နိုင်ငံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရမြန်မာအစိုးရကလူမောင်ခိုလူကုန်ကူးသူတွေကိုဆက်ပြီးတော့အရေးယူအဖြစ်ပေးနေတာတွေကတော့ပြီးခဲ့တဲ့နှစ်တွေတည်းဆိုင်ရင်လူမောင်ခိုကူးခံရသူအရေးအတွက်များများကိုဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးအသိအမှတ်ပြုထားပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်စင်ရေးတွေကြောင့်ထွက်ပြေးလာကြသူတွေဟာဘင်္ဂလားဒေ့ရှ်ဘက်မှနဲ့ဒေသရင်းတခြားနိုင်ငံတွေစီကိုအိုးအိမ်ဆုံးဖွာထွက်ပြေးနေရတဲ့အတွက်လဲအဲ့ဒီထဲကအများအပြားဟာလူမောင်ခိုကူးခံရမယ့်အနေနဲ့ရင်ဆိုင်ကြရတယ်ဆိုပြီးအစိုးရခန်းစာမှာထောက်ပြထားပါတယ်ရှင်။